အာရှဒေသတွင်းအင်အားကြီးနှစ်နိုင်ငံအကြားတနည်းလောက်ဆက်ဆံရေးတွေအေးနေကြတာကိုတဖန်ပြန်လဲတိစောက်နိုင်ဖို့ရည်ရွယ်တဲ့အနေနဲ့အိန္ဒိယစစ်ဖက်ဆိုင်ရာကိုယ်စားလှယ်အဖွဲ့တစ်ဖွဲ့တရုတ်နိုင်ငံကိုရောက်လာပါတယ်။ဘူချုပ်ဂူမက်ချင်းဦးဆောင်တဲ့ရှီဦးကိုယ်စားလှယ်အဖွဲ့ဟာဘေကျင်းမြို့ကိုတနင်္ဂနွေနေ့မှာရောက်ရှိသွားတာပါ။သူတို့ရဲ့တပတ်ကြာခီးစဉ်အတွင်းတရုတ်စစ်ဖက်ဆိုင်ရာအကြီးအကဲတွေနဲ့ဘေကျင်း၊ရှန်ဟိုင်းစတဲ့မြို့တွေမှာတွေ့ဆုံမဲ့အပြင်အိန္ဒိယနိုင်ငံကရှမီးဒေသနဲ့နယ်နိမိတ်ချင်းထိစပ်နေပြီးမတိမငြိမ်ဖြစ်နေတဲ့ရှင်ကျန်းဒေသကိုလည်းတောက်ရောက်ကြဖို့ရှိပါတယ်။အိန္ဒိယထိန်းချုပ်မှုအောက်မှာရှိနေတဲ့ကက်ရှမီးဒေသကလူတွေတရုတ်နိုင်ငံလာဖို့ပြည်ဝင်ခွင့်ဗီဇာလျှောက်တဲ့အခါတရုတ်ဘက်ကနိုင်ငံကူးလက်မှတ်မှာ stapler နဲ့ဗီဇာစာရွက်တွေတွဲပေးတဲ့ကိစ္စပေါ်အိန္ဒိယဘက်ကမကျေနပ်ကြောင်းဆန္ဒပြတဲ့အနေနဲ့စစ်ဘက်ဆိုင်ရာကိစ္စတွေမှာအဆက်အစာမလုပ်တော့ဘဲရပ်တန့်ထားကြတာပါ။အဲ့ဒီကက်ရှမီးဒေသကိုတရုတ်ရဲ့မဟာမိတ်ပါကစ္စတန်ကလည်းပန်ဆန်ကြောင်းပြောဆိုနေတာဖြစ်ပါတယ်။တရုတ်ဘက်ကအဲ့ဒီလိုပြည်ဝင်ခွင့်ဗီဇာတွေကိုဖြုတ်ရလွယ်တဲ့နည်းနဲ့အသုံးပြုတာဟာကက်ရှမီးဒေသကိုပါကစ္စတန်ကပန်ဆန်နေဆိုတာတနည်းအားဖြင့်ထောက်ခံပေးရရောက်တယ်လို့အိန္ဒိယဘက်ကယူဆနေတာဖြစ်ပါတယ်။အိန္ဒိယနဲ့ရေရှည်ပြဿနာဖြစ်နေတဲ့အဲ့ဒီပြည်ဝင်ခွင့်ဗီဇာစာရွက်ကိစ္စကိုပြည်လဲလိုတဲ့အကြောင်းပြီးခဲ့တဲ့အပြီလာတွင်ကျင်းပခဲ့တဲ့ဖွံ့ဖြိုးဆာနိုင်ငံများထိပ်သီးဆွေးနွေးပွဲပမှာအိန္ဒိယဝန်ကြီးချုပ်မန်မိုဟန်ဆင်းနဲ့တွေ့ဆုံစဉ်တရုတ်သမ္မတဟူဂျင်တောင်ကအရေးလက္ခဏာပြခဲ့တယ်လို့ဆိုပါတယ်။အိန္ဒိယလောက်ခံဂျမ္မူးနဲ့ကက်ရှမီးဒေသကလူတွေပုံမှန်ပြောင်းဝင်ခွင့်ဗီဇာတွေအခုနှစ်ကစပြီးတရုတ်နိုင်ငံကထုတ်ပေးနေတယ်လို့အိန္ဒိယပိုင် PTI သတင်းဌာနကပြောပါတယ်။ဒါဟာတရုတ်အစိုးရရဲ့တရားဝင်သဘောထားယက်တီချက်လားဆိုတာတော့အတိအကျမသိနိုင်သေးပါဘူး။